ဗီအိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်ဇွန်လ26ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီအစီအစဉ်တွေထဲမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးအီရန်သုံးအင်္ဂလိပ်သင်္ကန်းစာကိုလည်းလေ့လာနိုင်ကြမှာပါမြန်မာအရေးသုံးသပ်ချက်မှာတော့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေကိုသတင်းတပ်ဖွဲ့ကစိုက်မစင်ပုံမစင်ထင်မှုတလို့ခေါ်ယူစစ်ဆေးနေတာနဲ့ပတ်သက်လို့
capacity လိုအပ်ချက်ပေါ့နော်သူတို့မှာဒီဘယ်လိုကိစ္စဆိုဘယ်လိုခြင်တွေ့ရမယ်သူရဲ့ဒူးဆန်တုံဘယ်လိုရှိတယ်သူရဲ့ဒူးချင်း function ကဘာ democracy စနစ်မှာရှိတယ
်ဥကြောင့်မင်းဆွေဥကြောင့်ရင်မြင်တို့နဲ့ဆွေနှွေးသုံးသပ်ထားတာကိုနားဆင်နိုင်ကြပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်စုစည်းပြီးမဆုမြတ်မွန်ကိုဇော်ဝင်းလှိုင်တို့နဲ့အတူပြောပြပေးသွားပါမယ်ရှင
်မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာတိုက်ခန်းငှားကဈေးတွေအမြင့်ဆုံးဖြစ်နေတဲ့တိုင်အောင်လို့ရန်ကုန်မြို့မှာရုံးကန်းဖွင့်နိုင်တဲ့တိုက်ခန်းဈေးခွက်ကတော့မြန်မာနေဆဲဖြစ်ပါတယ်။ Colliers International မြန်မာရဲ့နောက်ဆုံးဈေးခွက်အစီရင်ခံစာအရရန်ကုန်မှာကုမ္ပဏီရုံးကန်းဖွင့်ဖို့တည်ဆောက်ထားတဲ့မြေဧကပမာဏဟာ 13,200 စတူရန်မီတာရှိပြီးတော့ပိုက်လိုင်းစီမံကိန်းအသစ်တွေအတွက်နောက်ထပ်ဆောက်လုပ်နေတဲ့စတူရန်မီတာ 23,000 ကျော်ဟာလည်းလာမယ့် 2018 ခုနှစ်မှာပြီးစီးဖို့ခန့်မှန်းထားတဲ့အကြောင်းဖော်ပြထားပါတယ်။ရန်ကုန်တိုက်ခန်းဈေးကွက်ဟာလက်ရှိအနေအထားအရရှစ်တောင်အာရှနိုင်ငံတွေထဲမှာလစဉ်ငှားကအနေနဲ့အမြင့်ဆုံးနှုံးမှာရှိနေပါတယ်။ပြည်မြကျန်းခင်းဈေးဟာရန်ကုန်မြို့မှာ1.2ရန်မီတာကိုအမေရိကန်ဒေါ်လာ89ဒေါ်လာပေးရပါတယ်။ဒါဟာဆိုရင်ဘန်ကောက်မြို့တိုက်ခန်းငှားကဈေးထက်ကိုသုံးဆများနေတာဖြစ်ပြီးတော့စင်ကာပူနဲ့နှိုင်းယှဉ်ရင်တော့20ရာခိုင်နှုန်းမြန်မာတဲ့ဈေးနှုန်းဖြစ်ပါတယ်။တကယ်တမ်းကရန်ကုန်မြို့ကြီးမှာရုံးကန်ဖွင့်ဖို့နိုင်ငံတကာစံချိန်မှီတဲ့အစားအုပ်ဟာ၄ခုပဲရှိနေပါတယ်။တိုက်ခန်းငှားကတွေကသာဈေးခေါင်ခိုက်နေပေမဲ့နိုင်ငံတကာစံချိန်မှီအစားအုပ်တွေကတော့မဆိုးစလောက်ပဲရှိပါတယ်။ဒါကြောင့်ရုံးကန်ဖွင့်စားနိုင်လောက်တဲ့တိုက်ခန်းကြကြဝဝင်းတွေလိုအပ်ချက်ကိုသိနေကြတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေလုပ်နေကြသူတွေကလာမယ့်3နှစ်ကနေ5နှစ်အတွင်းမှာရုံးကန်စံချိန်ပြည့်မီတဲ့တိုက်ခန်းတွေကိုဆောက်လုပ်ပြီးစီးဖို့ခန့်မှန်းထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ရန်ကုန် Office Rates Highest in Southeast Asia မှာဖတ်ရှုနိုင်ပါတယ်ရှင်။
မြန်မာ graduate embrace of the coat trade ဆိုတဲ့သတင်းဆောင်ပါမှာတော့ကုတ်အချိုရည်ဟာမြန်မာပြည်မှာပိတ်ပင်တားမြစ်ထားတဲ့ကြားကနှစ်ပေါင်း60ကျော်သက်တမ်းကြာအောင်မှောင်ခိုရောင်းဝယ်နေခဲ့တဲ့အကြောင်းဖော်ပြထားတာပါ။အိန္ဒိယနိုင်ငံတွေကတစင်ဝင်လာတဲ့အနီရောင်တပ်ထုဘူးနဲ့ကုတ်တဘူးဟာအမေရိကန်2ဒေါ်လာနဲ့99စင်ပေးရပြီးစားတောက်ဆိုင်ကြီးတွေနဲ့ကျန်ငါးဘွေဟိုတယ်တွေမှာပဲရောင်းခဲ့တာပါ။တကဘာလုံးမှာကိုကာကိုလာချိုရည်ကိုနိုင်ငံပေါင်း200ကျော်မှဝယ်ယူတောက်သုံးနိုင်ပြီးမနှစ်ကအထိဆိုရင်မြန်မာ၊ကျူးဘားနဲ့မြောက်ကိုရီးယား၃နိုင်ငံကိုအချိုရည်တင်သွင်းခွင့်ပိတ်ပင်ထားခဲ့တာပါ။2012ခုနှစ်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်မနှစ်ကဇွန်လမှာတော့ကိုကာကိုလာချိုရည်ကိုမြန်မာပြည်အတွင်းစတင်ပြီးတရားဝင်ဖြန့်ဖြူးနိုင်ခဲ့ပြီးဖြစ်ပါတယ်။အပြည့်အစုံကိုတော့ Pop CYE Magazine မှာဖတ်ရှုနိုင်ပါတယ်ရှင်။
မြန်မာကိုပါကစ္စတန်နဲ့တရုတ်နိုင်ငံတို့ကလေးမြန်နေရောင်းပစ်နေတာကြောင့်အိန္ဒိယဆိုယာအသစ်အနေနဲ့လည်းမြန်မာနိုင်ငံနဲ့အရေးပါတဲ့အလားတူထိစပ်ဆောင်ရွက်မှုတွေရှိဖို့လိုအပ်ကြောင်းစောင့်မရှင်ရာဂျီဖ်ရှာမာကရေးသားထားတာကိုပြောပြပေးပါမယ်။မြန်မာဆိုယာဟာအရေးအတွက်သတ်မှတ်မထားတဲ့ JF-17 အမျိုးအစားတပ်လေယာဉ်တွေဝယ်ယူဖို့စီစဉ်နေပါတယ်။ကယ်ဆယ်ရေးရောတိုက်ခိုက်ရေးမှာပါအသုံးပြုနိုင်တဲ့တိုက်လေယာဉ်တွေကိုပါကစ္စတန်လေတပ်ပါကစ္စတန်လေကြောင်းဌာန PAC နဲ့ကျောင်းနိုင်ငံကချန်တူးလေကြောင်းကော်ပိုရေးရှင်း CAC တို့ကဖက်ဆက်ထုတ်လုပ်တာဖြစ်ပါတယ်။အိန္ဒိယအစိုးရအနေနဲ့မြန်မာအစိုးရနဲ့ဌာနပေါင်းစုံအထူးသဖြင့်နိုင်ငံရေးနဲ့စစ်ဘက်ရေးရာမှာဆက်သွယ်ဆောင်ရွက်နိုင်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးမှာရှေ့တန်းကရှိနေရေးသူ့ရဲ့နိုင်ငံကြီးမူဝါဒမှာထည့်သွင်းဖို့လိုအပ်တယ်လို့အစိုးရအရာရှိတွေကလည်းသတင်းပတ်အနေနဲ့တွင်အလဲပတ်ခီးတွေတွားရောက်တာမျိုးစီစဉ်သင့်တယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်။အဲ့ဒီလိုလူမြင်သူမြင်ထိဆက်မှုတွေအပြင်စစ်ဖက်ချင်းချင်းလည်းနောက်ကွယ်မှာဆက်ဆံရေးမြင့်တင်ရပါလိမ့်မယ်တဲ့အပြည့်စုံကတော့ F.India မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
သွားရှင်ခင်ဗျာမြန်မာနိုင်ငံမှာအာဂရိလိုက်စားမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်တယ်လို့ထင်ကြပါသလဲကိုယ်နဲ့မျက်နှာကြောမတည့်တဲ့သူတွေကိုဖြုတ်ထုတ်အရေးယူတဲ့ကိစ္စမှာဒီလိုအာဂရိလိုက်စားမှုဆိုင်ရာဥပဒေလက်ပစ်လိုက်ယူမှုဆိုင်ရာဥပဒေတွေကိုအသုံးချနေတဲ့ဆိုရင်ရောဒါဟာမှန်ကန်တဲ့လုပ်ရလားဆိုတာအခုလာမယ့်စနေနေ့တိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါတော့ရှင်ခင်ဗျာ ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 239-32-5554 fax number 239-32-5552 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးလေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးပါမယ်ရှင
်။ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်။စာလုံးပေါင်းကHARD hard ga keta OF off HEARING hearing a na cha ya da so lo zgwait hun ye dai yai de be ga lo na cha ya da khit da bo di thong ye idiom a de be ga lo shin ma de na kaung kaung ma cha ya da na ne ne le ni da ko yi nyun pyo da phit ba de di thong ne patte lo George Groppi de u ma ko na sin chi cha ya aw
My grandmother is hard of hearing, so I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်။
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma cha ya da, na ne ne le ni da ko idiom a thon ya be lo pyo ma le.
Hard of hearing.
Lo pyo lo ya ba de. E da ga ro di kri ma ne tin pya ke de idiom a thon me phit ba de.
American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးခဲ့တာပါအခုဆက်ပြီးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပါမယ်ရှင်မြမနိုင်ငံမှာမီဒီယာသမားတွေကိုသတင်းရက်တက်ဖွဲ့ကစိုက်မစင်ပုံမစင်ထင်သလိုခေါ်ယူစစ်ဆေးမေးမြန်းနေတာနဲ့ပတ်သက်ပြီးမြမမီဒီယာလောကကအတော်လေးခံပြင်းနေကြပါတယ်ဇရိုက်ဟောင်းမဖြောင့်နိုင်သေးတဲ့ထောက်လှမ်းရေးတွေရဲ့မလေးမဆနဲ့ချင်းချောက်သတိပေးလို့တဲ့လုပ်ရက်ပဲလို့လည်းဝေဖန်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဝါရင့်မီဒီယာသမားတွေဖြစ်တဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေတနမဂ္ဂဇင်းအက်ဒီတာချုပ်ဦးကျော်ရင်မြင့်တို့နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါရရှင
်မြန်မာနိုင်ငံမှာသတင်းသမားတွေကိုပြည်ထောင်ဝန်ကြီးဌာနရဲ့လက်အောက်ခံဖြစ်တဲ့သတင်းတပ်ဖွဲ့ကခေါ်ယူစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဘာတွေသိကျင်လို့မေးလဲမြန်းတယ်လဲဆိုတာကိုဆရာကျော်မင်းဆွေစပြောပါခင်ဗျာ
။ကျွန်တော်တိုက်ကအဲ့ဒါတယောက်သွားတာပေါ့နော်။သူတို့အဓိကမိတာအရှုံးမြတ်ကိစ္စရေဝန်ထမ်းတွေဘယ်လောက်ခံထားလဲဆိုလာစာကိစ္စရေအဲ့ဒါတွေပဲအဓိကထားမိတာလေ
ဆိုတော့အခုကောလာဟလသတင်းတွေကတော့အများကြီးကြားနေရတဲ့အထက်မှာဒီမီဒီယာလောကထဲမှာဝင်ပြီးတော့ငွေကြေးတန်းနိုင်သူတို့ချို့ဟာငွေမဲခွာချဖို့အတွက်ကြိုးစားတယ်ဆိုတော့ကောက်ချက်ဆွဲကြပါတယ်ဆိုတော့အဲ့ဒီရွေကြေးနဲ့လုတ်တယ်ဆိုတော့သဘောကပူပြီးပေါ်လွင်နေတယ်လို့ပြောရမလားခင်ဗျာ
ကျွန်တော်ကတော့အဲ့လိုကတိတ်အကြောင်းပြချက်ကတော့ကြီးတော့မခိုင်လုံဘူးလို့ထင်နေဗျ။နောက်ဆိုဒီငွေကြီးခွာချမှုလို့ပြောလို့ရှိလို့ရှိရှင်အဓိကဟိုတိုက်ရိုက်ပတ်သက်တာဗန်နေနဲ့ဗန်နေကိုရင်ဥဆုံးဆက်ရမှာဗျ။ဒီလိုပြောလိုက်လို့ရှင်ကျွန်တော်ကဟိုဒါဗန်နေမှာငွေကြီးခွာချမှုရှိတယ်လို့ပြောတာမဟုတ်ဘူးလေ။ဟိုဒီမီဒီယာလောကကိုဟိုလှုပ်တယ်ဆိုတာဒါတမျိုးဖြစ်နေတာဗောနော်။နောက်ဆိုမီဒီယာလောကမှာကိုကုန်တိတ်ခါနဲ့ကိုရက်တီးပြီးလုပ်နေတဲ့မီဒီယာတွေလည်းရှိတာပေါ့
ဟုတ်ကဲ့ဆရာကဘန်တွေကိုငွေကြေးခွာချရလို့မပြောပေမဲ့ကျွန်တော်မီဒီယာသမားတွေကြားနေရတာကတော့မြန်မာနိုင်ငံစီးပွားရေးဥမောဖို့ဘာညာလုတ်တယ်ဆိုကြတဲ့ကတရားမဝင်ရရှိခဲ့တဲ့ငွေကြေးတွေမူရေးဆေးဝါးငွေတွေကိုအခြေခံပြီးတော့ဘန်တဲတယ်ဘာလုတ်တယ်ဆိုတာအများကြီးကြားနေရတာပဲဆရာကျွန်တော်ပြောတာမဟုတ်ပေမဲ့ဆရာကျော်ရင်မြင့်သဘောထားကိုပြောပါဦးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
အဲ့ဒါကတော့ဟိုကျွန်တော်မသိပါဘူးတကယ်လို့ဟိုအဲ့ဒီလိုရှူတောင်းကနေပြီးတော့မှလောက်ကင်နေစစ်ဆေးတယ်ဆိုလို့ရှိရင်တော့ ဒါကောင်းပါတယ်ငွေမဲခွာချတဲ့သူဘယ်သူကမှမဆိုခေါ်ယူရမယ်စစ်ဆေးရမယ်ဖော်ထုတ်ရမယ်ဒါတော့ကောင်းပါတယ်ဗျချင်းချောက်တဲ့သဘောမဟုတ်ရင်ကျွန်တော်တို့ကသဘောကျပါတယ
်ဒါမှကျွန်တော်စဉ်းစားတာငွေမဲခွာချတယ်ဆိုတာသတင်းစာထဲမှာဘယ်နှသိမ့်ဘယ်နှသန်းချထိုင်မှာလဲဒီထက်ကြီးကြဲကြဲဘန်တွေဖွင့်ပြီးတော့လုပ်နေတာရှင်းရှင်းပြောရင်မြန်မာနိုင်ငံစီးပွားရေးစတင်လာတာကအဲ့ဒါနဲ့စတယ်ဆိုပြီးပြောခဲ့ရတာအများကြီးပဲအဲ့ဒါကြတော့ဘာမှမပြောဘူးလားဆရာသူက
ဟိုကူဦးဆန်းဆင်းအရေးယူတယ်လို့ပေါ့ဗျာ82သိန်းနဲ့အရေးယူလိုက်တယ်လေသိန်းပေါင်းထောင်ချီတဲ့ဟာတွေတော့ခုထိပေါင်းစားမှမကြရသေးဘူးအဲ့တော့အသေးလေးအစကိုင်းတဲ့မူနဲ့တူပါတယ်ဗျာ
နောက်တစ်ခုကအဲ့ဒီထဲမှာရိုးရိုးသားသားလုပ်နေတဲ့မီဒီယာတွေလည်းရှိမယ်အဲ့လိုပဲတကယ်ငွေကြေးတတ်နိုင်သူတွေရဲ့စီကအထောက်ပံ့ယူပြီးတော့သူတို့ရဲ့ mouth piece ဖြစ်နေလုပ်နေတဲ့မီဒီယာတွေလည်းရှိကောင်းရှိမှာပေါ့တချို့ကတော့အချုံခံပြီးတော့ရောင်းနေဆိုတဲ့ဟာတွေတောင်ရှိပါတယ်ဆိုတော့အဲ့ဒီဟာတွေကိုပဲသူတို့ကွက်ပြီးတော့ဘာကြောင့်မမေးတာလဲကျွန်တော်စဉ်းစားမိတာကဆရာကျော်မင်းဆွေဆက်ပြောပါခင်ဗျာ
အဲကျွန်တော်ကအဲ့လိုကွက်မေးတာတို့ဟိုအလုံးမေးတာတို့ဘာလို့ကတပိုင်းပေါ့နော်ကျွန်တော်ပြောချင်တာကသူတို့ဘာပဲလုပ်လို့ဖြစ်စီချင်တာကတော့ဥပဒေနဲ့ညီလို့ဖို့လိုတယ်လို့ channel လေးဥပဒေနဲ့ညီဆိုတာလူကြီးလူကောင်းဆန်ဆန်လုပ်ဖို့လိုတယ်ဥမာဆိုကြပါဦးဒါဘဲအမိတ်ဒီဘဲဥပဒေပါညွန်ကြားချက်အမှတ်ဘလောက်ရလုံထုံးလုံးကြီးဘလောက်ရဘသူကညွန်ကြားချက်ထုတ်တယ်ဘသူကအမိတ်အရာဘယ်လိုလုပ်တယ်ဆိုတော့တရားဝင်ပေါ့နော် officially အကြောင်းကြားစာပေးဖို့လိုလိမ့်မယ်လို့ထင်တယ်အဲ့လိုအကြောင်းကြားစာမပေးဘဲနဲ့တရားဝင်မဟုတ်ဘဲနဲ့လုပ်လို့ဖြစ်တဲ့ခါကျတော့ရည်ရည်ဖြစ်စီမရည်ရည်ဖြစ်စီဟိုဘယ်လိုပြောမလဲတိတ်ခါဂုံတိတ်ခါနဲ့ယက်တည်နေတဲ့မီဒီယာတွေကိုကြတော့ဒါဂုံတိတ်ခါထိခိုက်အောင်လုပ်သူဖြစ်သွားတယ်လीကျွန်တော်ပြောချင်တာအဲ့ဒါပါဗျနောက်တစ်ခုကဒီသတင်းလွတ်လပ်ခွင့်ကိုနော်ဂုံတိတ်ခါရှိရှိယက်တည်နေတဲ့သတင်းမီဒီယာတွေရဲ့ကိုတခြားမီဒီယာတွေရောသတင်းလွတ်လပ်ခွင့်ကိုတွယ်ဝိုက်ပြီးချိန်ချောက်တယ်လို့ဖြစ်နေတယ်အဲ့ဒါလည်းရည်ရည်ဖြစ်စီမရည်ရည်ဖြစ်စီအဲ့ဒီသဘောတက်ရောက်နေပါကျွန်တော်အဲ့ဒါကျွန်တော်ပြောချင်တာအဲ့ဒါပါ
ဟုတ်ကဲ့ဆိုတော့သတင်းတပ်ဖွဲ့ကတကယ်တော့ထောက်လှမ်းရေးပေါ့လေဆိုတော့ကျွန်တော်လည်းပဲတစ်ချိန်တုန်းကအရင်တုန်းကမြန်မာနိုင်ငံကိုသတင်းကိစ္စနဲ့လာခဲ့တော့ကသတင်းတပ်ဖွဲ့ရဲ့ခေါ်ယူအဲ့လိုစစ်ဆေးမေးမြန်းချိန်ချောက်တာခံခဲ့ရပါတယ်ဆိုတော့သတင်းတပ်ဖွဲ့ကအဲ့ဒီတုန်းကနဲ့စာရင်အခုတိုင်းပြည်ဒီမိုကရေစီဘာညာလုံနေပြီဆိုရင်သူတို့ဇိုက်တွေကမပြောင်းသေးဘူးဆိုတဲ့သဘောပေါ့ဆရာကျော်မင်းဆွေ
ဟုတ်ကဲ့ဟိုဒီလိုပြောအဆိုခံအဝေးခံခါရတာမျိုးလဲသူတို့ရနိုင်တယ်လीဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့သတင်းတပ်ဖွဲ့ဆိုတာကျွန်တော်တို့နားလည်ထားတာကနိုင်ငံရေးကိစ္စရဲ့နိုင်ငံတော် security ပေါ့ဗျာအမျိုးသားလုံခြုံရေးပေါ့နော်နိုင်ငံရေးကိစ္စရဲ့ဒါသတင်းတပ်ဖွဲ့ရဲ့တာဝန်ပေါ့နော်ဒါအရင်ကထောက်လှမ်းရေးကနတိုးရေးထောက်လှမ်းရေးကလုပ်တာပေါ့ဒါပေမဲ့ဒီဘက်သတင်းတပ်ဖွဲ့ကအဲ့ဒါလုပ်ဖို့လို့သလားပေါ့နောက်တစ်ခုကဒီငွေကြေးနဲ့ကိစ္စနဲ့ပတ်သက်တာငွေကြေးခွာခြားမှုနဲ့ပတ်သက်တာဒီ business နဲ့ပတ်သက်တဲ့ကိစ္စတွေက DSI လို့ခေါ်တဲ့စာသုံးလုံးအလုပ်မဟုတ်ဘူးလားပေါ့နော်နောက်တစ်ခုကဦးကျော်စံသာပြောသလိုပဲအရင်ပုံစံဟောင်းဆိုတော့ကျွန်တော်တို့ထင်ပါတယ်ဒီဟိုခက်တာလीကျွန်တော်တို့ကဒီ civil service to civil administration to public administration တို့ဆိုတာတွေကပြီးကြရှိတဲ့ဟာဆိုတာဒါအားလုံးသိနေတာပေါ့เนาะဒါပေမဲ့အခုချိန်ဒီ3နှစ်ပါကြော်ကြော်ရှိတဲ့အစိုးရဒီ public service ဆိုတဲ့နေရာတွေမှာ civil servants တွေနေရာတွေမှာဒီသူလူတို့ဝန်ဆောင်မှုပေးရမယ်ဆိုတဲ့ concept ကိုအခုချိန်ထိမပေးနိုင်နေဘူးဆိုတာကျွန်တော်တို့ဖြစ်နေတဲ့ဒီအခြေအနေတွေပြဿနာတွေကိုကြည့်ရင်သိနိုင်တယ်ဗျာဒီဘျူရိုကရေစီရန်ရဲမှာရှိတဲ့လူတွေကအစိုးရနဲ့ဘျူရိုကရေစီရန်ရဲနဲ့မတူဘူးဆိုတာအခုချိန်ကြီးမကွဲဘူးပေါ့နော်အုပ်ချုပ်ရေးစနစ်ထဲမှာရှိတဲ့လူကနောက်မှာတစ်ချိန်လုံးကြည်သူလူတွေနဲ့ထိတွေ့ဆက်ဆံရမယ်လူတွေဒီသူလူတွေကိုဝန်ဆောင်မှုပေးရမယ်လူတွေဒီသူလူတွေကိုအကာအွယ်ပေးရမယ်လူတွေပေါ့နော်အခုချိန်ကြီးသူကချင်းချောက်တယ်လို့ဖြစ်နေတဲ့ဒါမျိုးကဒါတိတ်တော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ထင်တယ်ဗျာ
အဲ့အစိုးရအဖွဲ့အကြီးအကဲဖြစ်တဲ့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဒီကိစ္စကိုသူတို့ရုံးကညွှန်ကြားတာမဟုတ်ဘူးလို့ဆိုရလွက်ကြရပါတယ
်။ဟုတ်အဲ့လိုသူတို့ရုံးကညွှန်ကြားတာမဟုတ်ဘူးဆိုပို့ဆိုးသွားတာပေါ့နော်။ပြည်ထရေးကသူထင်ရဆိုင်နေတယ်ဆိုတော့သဘောတက်ရောက်တာပေါ့။သမရရဲ့ညွှန်ကြားချက်အောက်မှာမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့
။ဟုတ်ကဲ့နောက်တစ်ခုကျွန်တော်သုံးသပ်မိတာပေါ့လေအဲ့တော့သူကိုသူကပြောပါတယ်ဒီကိစ္စတွေဖြစ်တာဟာတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုသွားနေတာနောက်ပြန်လှည့်တာမဟုတ်ပါဘူး။ဘာညာဆူရသူကပြောရလို့ဆိုပါရဲ။အဲ့ဒါသတင်းသမားတွေတော့ပြန်မေးလားမမေးလားမသိဘူး။ကျွန်တော်မေးချင်တာကတော့နောက်ပြန်လှည့်စရာမှမရှိဘူး။အစကတည်းကရှေ့မတူသေးတဲ့သဘောပေါ့။အေးထောက်လိုင်းရိုးပါတော့။ဟု
တ်ကဲ့ဟိုဒီဟာတော့ပြောကြရတယ်ပေါ့နော်။ပြောကြရတယ်ဆိုတော့ကျွန်တော်ကတော့ဗာမြင်လဲဆိုတော့ဒီဟာအခုချိန်ထိသူတို့မှာဒီရဲတပ်ဖွဲ့တွေမှာဟို capacity လိုအပ်ချက်ပေါ့နော်။သူတို့မှာဒီဘယ်လိုကိစ္စဆိုဘယ်လိုခြံတွေးရမလဲ။သူရဲ့ဒူးဆန်တုံးဘလို့ရှိတယ်သူရဲ့ဒူးချင်း function ကပါဒီမိုကရေစီစနစ်မှာရှိတဲ့ professional ပြည်သားတဲ့ဟလာရဲတပ်ဖွဲ့ကဘယ်လို ပညာဆိုတာဟိုဟိုမတိသေးတဲ့သဘောလို့ယူဆပါတယ
်။နောက်တစ်ခုကသတင်းသမားတွေကိုခေါ်ယူသတိပေးခြင်းတဲ့ကိစ္စဆိုတော့သတင်းသမားတွေဘက်ကပြန်ကြည့်မယ်ဆိုရင်လည်း2013 April လွတ်လပ်ခွင့်တော်တော်လေးရလာပြီဆိုကြသတင်းမီဒီယာတွေကအများကြီးပေါ်ထွက်လာခဲ့တယ်တချို့ကဆိုဖောင်းပွားလာတယ်လို့ပြောတယ်အဲ့ဒီထက်မှလည်းပဲမီဒီယာသမားတွေလိုက်နံအပ်တဲ့ကျင့်ဝတ်ကိုအလွဲသုံးစားလုပ်တယ် freedom ကိုအလွဲသုံးစားလုပ်တယ်ဆိုတော့ဝေဖန်မှုတချို့လည်းပဲရှိကြပါတယ်ဆိုတော့သတင်းလွတ်လပ်မှုကိုထိန်းချုပ်ဖို့အမှန်တကယ်လိုအပ်တယ်ဆိုတဲ့အခြေအနေကိုရှိပါလာဘူးမြန်မာနိုင်ငံမှာဆရာကျော်ရင်မြင့်ရဲ့သဘောထားကိုပြောပါဦးခင်ဗျာ
ကျွန်တော်တော့ဖြစ်နိုင်တယ်လို့မထင်ဘူးဗျအခုခေါ်ယူမေးမြန်းခံရတဲ့ဒီသတင်းစာတွေဂျာနယ်တွေကမြန်မာနိုင်ငံမှာလက်ဆောင်အလွန်ထက်နေတဲ့ခကြញ្ញံခကြញ្ញံဆရာသမားတွေမဟုတ်သေးဘူးတကယ်လို့အဲ့ဒီလိုသတိပေးခြင်းနဲ့ဆိုရင်တော့ခကြញ្ញံခကြញ្ញံတွေရှိနေတယ်လေသူတို့ကိုရင်ခေါ်ပါမလို့ကျွန်တော်တော့မြင်တယ်ဗ
ျဟုတ်ကဲ့ဆရာကျော်မင်းဆိုရဲ့သဘောထားလည်းပြောပါခင်ဗျာ
အဲ့ဒါကတော့ဟိုကျွန်တော်ကိုယ်တိုင်ပြောတာတဲ့ဆိုင်ရင်ဒီ theory တွေပြောထားတာရှိပါတယ်ဒီနိုင်ငံရေးသိပ္ပံပညာရှင်တွေပြောထားတာဒီအာဏာရှင်စနစ်ကနေပြောဒီမိုကရေစီပြောင်းတဲ့နိုင်ငံတွေမှာဒီ transition ကာလမှာဒီလိုတချို့ဘေးဘေးအခြေအနေလေးတွေနားလည်မှုလွဲတာလေးတွေ capacity လိုအပ်ချက်တွေကြောင့်ကျွန်တော်တို့ကဟိုပြဿနာလေးတွေနေရာတိုင်းမှာရှိပါတယ်သတင်းမီဒီယာလောကမှာမဟုတ်ဘူးလေကျွန်တော်တို့တိုင်းပြည်မှာနှစ်အများကြီးကျွန်တော်တို့ဆယ်နှစ်တခုလောက်အောင်နေခဲ့တဲ့ခါကျတော့ professionalism ဆိုတာကနေရာတိုင်းမှာအားနည်းနေတာလွတ်တော်ဟလာအစိုးရအုပ်ချုပ်ရေးလက်တက်မတော်တရားရေးဒီ civil society အစရှိမီဒီယာအကုန်လုံးမှာဒီ capacity လိုအပ်ချက်ကရှိနေတာမှာကျွန်တော်တို့မီဒီယာလောကတခုလေလိုအပ်ချက်ရှိနေတာမဟုတ်ဘူးလေနေပြည်တော်မှာရှိနေတာတစ်ဖန်တစ်ခါတစ်ခုနောက်တစ်ခုကြည့်နေတဲ့ခါကျတော့ဒီအသွင်ပြောင်းကာလမှာထုံးစံတိုင်းပဲဟိုဂျန်တဲ့နိုင်ငံတွေမှာလည်းကျုံနေတာပေါ့ resistance အများကြီးရှိကျုံရတယ် resistance ဆိုတာဟိုတဲ့တဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီစနစ်ပြောင်းတာကိုမလိုလားတဲ့အခုအခါနေအဓိကမလိုလားတာကိုကျိုးစည်းပွားအခြေပြုပြီးတော့မလိုလားကြတာပေါ့ကိုယ့်ရဲ့လုပ်ပိုင်ခွင့်အာဏာအခွင့်အရေးစီစဉ်တနဥစ္စာအစရှိခြင်းဒါတွေပုံမှန်မူတည်ပြီးတော့ဆိုတော့ resistant ရှိတယ်အဲ့ resistant တွေကလွတ်လပ်ခွင့် media လွတ်လပ်ခွင့်ရလာလို့ရှိရင်ဒါပြဿနာရှိလာနိုင်တယ်သူတို့ပြဿနာရှိတဲ့အတွက် media လွတ်လပ်ခွင့်ဟာနိုင်ငံသားတွေပမာတိဟာ media လွတ်လပ်ခွင့်နဲ့မထိုက်တန်ဘူးဆိုတော့ပုံစံမျိုးဖန်ပြီးခြင်းနဲ့အသွင်လက္ခဏာတွေတွေ့ရတယ်ဘာလို့ဆိုတော့သတင်း media လောကမှာထွက်လာတဲ့ဝင်လာတဲ့သတင်းကြတဲ့ချို့ဟာစီးလို့ဝါလို့ဒီမီဒီယာသတင်းမီဒီယာလောကကိုပုံဖြတ်ချင်တယ်လို့ကျွန်တော်တို့ကသတ်မှတ်ရှိတယ်။ Journalist အစ်စ်မဟုတ်ဘဲနဲ့အရေးကြုံသတင်းသမားတွေလို့ကျွန်တော်တို့ယူဆတယ်။အဲ့ဒါတွေကသူကဒီလိုမဟုတ်တန်တရားပြီးလို့ွားလို့ကျင့်ဝတ်နဲ့မညီရေးနေတဲ့သူတွေကိုလက်ညှိုးထိုးပြီးလွှတ်တော်မှာလော်ဘီလုပ်လို့ကောင်းအောင်လုပ်ထားတယ်လို့လည်းကျွန်တော်တို့ယူဆတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေးချင်တာအခုလိုသတင်းတပ်ဖွဲ့ကသတင်းသမားတွေကိုခေါ်ယူပြီးတော့စစ်ဆေးရဲ့မေးမြန်းနယ်ဆိုရဲလုပ်ရကြောင်းမြန်မာနိုင်ငံမီဒီယာလောကရှေ့ကိုတွေ့တဲ့မှုကိုအဟန့်အတားတစုံတရာဖြစ်သွားမလားမီဒီယာသမားတွေအတွက်တွန့်သွားမလားမီဒီယာသမားတွေဟာနည်းနည်းယွန့်သွားမယ်လို့သုံးသပ်မိပါလား
ဟိုကျွန်တော်အနေနဲ့ပြောမယ်သူ့ဘက်သူပုံမှန်သွားနေတဲ့ဒီရေဒီချောင်းတစ်ခုကိုတစ်ခုခုနဲ့ပြီးတော့ဟန်တာတဲ့အဲဒီရေဒီချောင်းကသူကတန့်သွားမှာမဟုတ်လေပို့ပြီးတော့ကျွန်တော်တို့အာကောင်ဒီဟာအပေါ်မှာဒီဟာကိုသူ့ဖောက်ဖို့အတွက်ဒီဟာအစိတားကိုကြော်ဖို့အတွက်ရေဒီချောင်းကပို့ပြီးတော့တန်လာလိမ့်မယ်လို့ထင်တယ်ရေဒီချောင်းယူတော့မှကျွန်တော်ဟိုစီစဉ်တော့ရမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဒီဟာကတော့ကျွန်တော်ကတွားနေတဲ့လမ်းကြောင်းကိုအထူးကိုက်ဖြစ်လိမ့်မယ်လို့မြည်ဆိုသို့တော့စိတ်အနှောက်ရှက်ဖြစ်ကြမယ်ဟိုကျွန်တော်တို့ရှိနေတဲ့အကောင်းမြင်စိတ်လေးတွေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ကတလျှောက်လုံးဟိုစနစ်ဆိုးအောင်မှနေရတယ်ဆိုတော့အကောင်းမြင်စိတ်နဲ့တယ်ဒါပေမဲ့အကောင်းမြင်စိတ်လေးတွေအထိုက်လျောက်ရှိပြီးတော့ professional TV သက်သက်ရက်တည်နေတဲ့ media တွေကိုလည်းဘယ်လိုပြောမလဲအကောင်းမြင်စိတ်ရော့ပါသွားအောင်လုပ်တယ်လို့မျိုးဖြစ်သွားနိုင်တယ်ကျွန်တော်လို့ရှိရင်မီဒီယာတွေကအဆိုးပဲမြင်နေဆိုတဲ့ဇာတ်ကားနဲ့လာဦးမယ်။ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်ဗျ။
ဆက်ကြွမြင်ရပါလို့သဘောပါလေ။အင
်းကျွန်တော်ကတော့ဟိုအားကိုးမရှိတဲ့သူတွေအတွက်တော့နောက်တွန့်စေမယ်ထင်တယ်။ဟိုဥပုံညာဇာတ်ကားဖျားလိုင်ကောင်းအောင်ရမှန်တွေ့ဟောင်းနေခွေးတွေကတော့ဒီလိုပဲဟောင်းနေကြမှာပါ။သူတို့ကတော့အနပယံဘေးမရှိဆက်လက်ချစ်တတ်နေလိမ့်မယ်လို့မြင်ပါတယ်ဗျ။
ဥကြဆန်တာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာပါအခုဆက်ပြီးလက်ရှိပညာရေးစနစ်နဲ့ကိုယ်တိုင်အားထုတ်ကြိုးစားနေရမယ့်အခြေအနေအကြောင်းထိုင်းနိုင်ငံမဟီရောတက္ကသိုလ်မှမဟာသိပ္ပံပညာစီပူနေတဲ့ကိုနစ်ကီရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်ရှင
်ကျွန်တော်ရဲ့ကျန်ရုံဒီအရောပါလဲဆိုလို့ရှိရင်ဟိုဟိုကတော့ဒီပညာရေးနဲ့ပတ်သက်လာလို့ရှိရင်ကျွန်တော်က ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရအကြောင်းတွေအစိုးရတက်ကူတွေကိုအားကိုးလို့မရဘူး။အားကိုးလို့မရတဲ့အခါမှာဒီကိုယ့်ကိုယ်ကိုအားကိုးတဲ့ဒီကိုယ့်ကိုယ်ကိုအားကိုးတာလွယ်လို့ရှင်ပေါ့နော်။ဒီအစိုးရအကြောင်းတွေအစိုးရဒီပညာရေးစနစ်ကိုမိခိုးလို့မရဘူးဆိုတဲ့အတခုအဓိကပြောချင်တာပေါ့။ကိုယ့်ကိုယ်ကိုအားကိုးတဲ့နေရာမှာဘာကိုပြောချင်လဲဆိုလို့ရှင်ကိုယ့်အားကိုးကိုပြီးတော့ကိုယ့်ပညာရေးအတွက်ပေါ့ကိုကဘယ်လောက်ထိစာဖတ်မလဲကိုယ့်ကိုယ်ကိုဘယ်လောက်ထိလေ့လာသိယူမလဲပေါ့။လူငယ်ရင်းအနေနဲ့ဒီကျောင်းပညာရေးစနစ်ကတော့နိုင်ငံတနိုင်ငံမှာအရေးကြီးတယ်ပေါ့ဒါပေမဲ့ကျောင်းပညာရေးကအစိုးရကနေပြီးတော့ကောင်းမွန်တဲ့ပညာရေးစနစ်တကူခံပြီးမပေးနိုင်တဲ့အချိန်မှာကျွန်တော်တို့လူငယ်တွေကကိုယ်အားကိုကိုးပြီးတော့ပညာရှာဖို့လိုတော့အဲ့တော့ကိုယ်အားကိုကိုးရဲဆိုတဲ့နေရာမှာဟိုဒီကိုလက်လက်မြင့်တဲ့စာအုပ်တွေပေါ့အထူးသဖြင့်စာဖတ်ခြင်းအပြင်ကိုယ့်ရဲ့ပညာရေးကိုကောင်းမွန်အောင်လုပ်လို့ရတယ်ပေါ့နောက်တစ်ခုကကျွန်တော်တို့လူငယ်တွေမှာပြဿနာပညာရေးကိုသိပြီးတော့အလေးမပေးနဲ့ဒီတခြားဒီကဏ္ဍတွေမှာပေါ့နော်နည်းနည်းသွားပြီးတော့အားလုံး site တွေကိစ္စရှိရသူတဖြင့်ပညာရေးစနစ်ရဲ့ချုပ်ရင်းကြောင့်မလို့ကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုရင်ဒီပညာရေးကိုအလေးပေးရမယ်ဆိုတဲ့ဟာကိုပေါ့နော်တကယ်ရင်းနဲ့အားနည်းလာအောင်အဲ့တော့ပညာရေးစနစ်မကောင်းတဲ့ဟာကိုကျွန်တော်တို့ပြောနေမယ်အစားတစ်ခါလေးမှာကိုကိုယ်တိုင်ကဘာလုပ်နိုင်မလဲဆိုတော့စဉ်းစားပြီးတော့ကိုလုပ်နိုင်တဲ့ဟာတခုကိုလုပ်စီခြင်းတယ်ပေါ့ဒီတိပင်းကျွန်တော်ဆိုလို့ရှိရင်ဆယ်တဲ့အောင်တဲ့အချိန်မှာဒီတက်ကိုစတင်ရမယ်အချိန်မှာတက်ကိုပညာရေးကကျွန်တော်အတွက်ဘာမှမပေးနိုင်ဘူးဆိုတော့ကျွန်တော်သိတယ်ပေါ့အဲ့ချိန်ပြီးတဲ့အချိန်မှာကိုယ်ပညာရအောင်မလုပ်လို့ရမလဲဆိုတော့အားကိုဆွံ့သွားတဲ့အခါကျတော့ဒီစာဖတ်ခြင်းအားဖြင့်ပဲကိုယ့်ရဲ့ဒီဘုဒ္ဓတာကိုဉာဏ်ပညာကိုဖြည့်ဆည်းလို့ရမယ်ဆိုတော့တွေ့တယ်ပေါ့အဲ့တော့ဒီဖြည့်ဖြည့်နဲ့စာဖတ်ရင်းနဲ့ကျွန်တော်တို့စာဖတ်လာတဲ့အခါကျတော့၄၅၆နှစ်ကြာတဲ့အခါကျတော့အခုကျွန်တော်ဒီ2013မှာပေါ့နော်ဒီမဟီရောတက်ကိုမှာကျွန်တော်မဟာဝိဇ္ဇာပွဲပေါ့လူခွင့်ရမှာလူခွင့်ရထူပြမဟာဝိဇ္ဇာပွဲကိုတက်ခွင့်ရပေါ့အဲ့လိုတက်ခွင့်ရတဲ့အခါကျတော့ကျွန်တော်ကမြန်မာပြည်မှာအဝေးပင်ကိုကျွန်တော်3နှစ်တက်တယ်ပေါ့နော်ဒါပေမဲ့အဝေးပင်3နှစ်ဆိုတာလည်းဘာသာမှမသိဘူးအဲ့တော့ကျွန်တော်ရတဲ့ပွဲကခုနကတက်ကူနည်းနည်းတခါအဆင်ပြေတင်တာတခုတက်ဖို့အတွက်ဟိုလုံလောက်တယ်ဒီဘုဟုတ္တနဲ့ဒီပညာရေးချေရဟိုကြုံးမယ်ဆိုလို့ရှင်မဖြစ်နိုင်ဘူးပေါ့ဒါပေမဲ့ကျွန်တော်စာဖတ်ခဲ့တဲ့ပုံမှာကျွန်တော်လုပ်တယ်လုပ်ခဲ့တဲ့ပုံမှာဖြစ်လဲဆိုရှင်ဟိုပညာဟိုပေါ့နော်ဒီနိုင်ငံအစိုးရတက်ကူတို့မှပင်ခွင့်ရတော့တော့လူငယ်တွေအဓိကပြောချင်တာဒီကျွန်တော်ယုံကြည်မှုကဘာလဲဆိုရင်တပုပ်ခုကိုဒီဇိုင်းမတ်ပတ်လုပ်မယ်နောက်ကိုယ့်ရဲ့ပညာရေးကိုကိုယ်ကိုယ်တိုင်ကြိုးစားပြီးတော့ကိုယ့်ခြေတော်ပုံကိုရက်ပြီးတော့ကိုကနေပြီးတော့မိမိကိုယ်ကိုဟိုနော်ဒီလုံနိုင်မှသာလင်အောင်မြင်မယ်ပေါ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယ်ယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုတနင်္လာနေ့ညပိုင်းမှာအတက်နားဆင်နိုင်ပြီးကြာသပတေးနေ့မနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အာဂါသပြင်ပကဘာကိုတုံးချလာရကကျမတို့အနေနဲ့ဗဟုသုတတွေအဆက်အသွယ်တွေလုံခြုံစိတ်ချရမှုနဲ့အန္တရာယ်ကင်းမှုတွေပိုရရှိလာနေပါတယ်ဒါပေမဲ့လည်းဒီအာဂါသဝန်းကျင်ကိုရေရှည်ထိန်းထားနိုင်အောင်နဲ့အသုံးပြုနိုင်ဖို့ရမှာအာဂါသတွေကအပြည့်စီအပိုင်းစတွေနဲ့တာဝန်မဲ့တဲ့လုပ်ရက်တွေကြောင့်ကျမတို့အားလုံးအတွက်ပျက်စီးဆုံးရှုံးစေမယ့်အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ့်အနေရလည်းရှိနေတာပါလက်နက်ထိန်းချုပ်စစ်ဆေးရေးနဲ့လိုက်နာဆောင်ရွက်မှုဆိုင်ရာအမေရိကန်ဒုလက်ထောက်ဝန်ကြီး Frank Rose ကလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂကြီးမှုကျင်းပတဲ့လက်နက်ဖြတ်သန်းရေးညီလာခံကြီးမှာမကြသေးခင်ကပဲအာဂါသဝန်ကျင်ကိုရေရှည်ထိန်းထားနိုင်ဖို့တည်ငြိမ်ဖို့လုံခြုံစိတ်ချရဖို့နဲ့အန္တရာယ်ကင်းမှုတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုပြောကြားခဲ့ပါတယ်ဘယ်နိုင်ငံကမှမပိုင်ဆိုင်ပေမဲ့လို့အားလုံးကမိကိုအားထားနေရတဲ့အာဂါသထဲမှာဂျိုးပက်လမ်းကြောင်းထဲကအပျက်စီးအဆအနာတွေနဲ့တဖြည်းဖြည်းပြည့်ကျက်လာနေတယ်လို့လူတွေဖန်နှီးမှုရဲ့ချိန်ချောက်မှုတွေဟာကျွန်တော်တို့အားလုံးအတွက်မိကိုနေရတဲ့အာဂါသကိုအနှောက်ယှက်အဟန့်တားတွေဖြစ်လာနေရတဲ့အကြောင်းမစ္စတာရိုးစ်ကပြောဆိုခဲ့တာပါဒါကြောင့်လဲတာဝန်သိတာဝန်ခံတဲ့အမှုအကျင့်တွေရှိဖို့နဲ့ဒီအာဂါသကြီးကိုငြိမ်းငြိမ်းချမ်းချမ်းအသုံးပြုကြဖို့ရာတွန်းအားပေးတဲ့အနေနဲ့စေတနာအလျောက်လက်တွေ့ချက်ချအချိန်နဲ့တပြေးညီပွင့်လင်းမြင်သာမှုနဲ့ယုံကြည်မှုတိဆောက်ရေးဆိုတဲ့စိန်ခေါ်ချက်တွေကိုမလွဲမသွေရင်ဆိုင်ကြမှာပါဒ
ဒါတွေကိုလည်းနိုင်ငံတကာအတိုင်းဝိုင်းကလက်ခံသဘောတူထားပြီးဖြစ်သလိုအာကာသတွေကအမိုက်တရိုက်တွေရဲ့အန်ဒီရဲနဲ့ကြီးထွားလာနေတဲ့အာကာသဝန်းကျင်ပေါ်ချိန်ချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အမြန်ဆုံးအကောင်အထည်ဖော်ဆောင်ရွက်နိုင်ကြပါတယ်။ပွင့်လင်းမြင်သာမှုနဲ့ယုံကြည်မှုတိဆောက်ရေးဆိုတာနဲ့ပတ်သက်ပြီးအဓိကဥပမာတစ်ခုကတော့အာကာသပြင်ပကဘာအတွက်နိုင်ငံတကာကျင့်ထုံးတဲ့ရေးဆွဲဖို့ဥရောပသမဂ္ဂ EU ကအစပြုလှုပ်ဆောင်လာတာပဲဖြစ်ပါတယ်။ဒီစီစဉ်ကရေရိုကာလမှာဂျိုရုတွေဒါကတစ်ခုနဲ့တစ်ခုအာကာသထဲမှာမတော်တဆတိုက်မိမဲ့အန္တရာယ်နဲ့ဥပမာအားဖြင့်ဂျိုပက်လမ်းကြောင်းထဲကအပျက်စီးပိုင်းစားတွေရဲ့အန္တရာယ်တွေကိုလည်းရှော့ချနိုင်မှာပါလက်တွေ့ကြတဲ့ခြေလမ်းတွေကိုအတူတူပူးပေါင်းလှုပ်ဆောင်ခြင်းအားဖြင့်အနာဂတ်မျိုးဆက်သစ်တွေနဲ့တိုင်းပြည်တွေအားလုံးရဲ့အာကာသဝန်းကျင်ရေရှည်တည်ငြိမ်ပြီးတော့အန္တရာယ်ကင်းအောင်လို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စွန့်ဆောင်နိုင်ပါလိမ့်မယ်အာကာသဝန်းကျင်ရေရှည်တည်တံပြီးလုံခြုံတည်ငြိမ်တဲ့အခြေအနေရောက်အောင်ကြိုးပမ်းရမှာလေတိုးတက်မှုအများအပြားကိုတွေ့မြင်ခဲ့ကြရပြီဖြစ်တယ်လို့မစ္စတာရိုးစ်ကညီကုန်းချုပ်မှတ်ချက်ပေးစကားပြောကြားခဲ့တာပါတိုးတက်မှုတွေဟာဆိုရင်လည်းအမှုမဲ့အမှတ်မဲ့ပေါ်ပေါက်လာတာမျိုးမဟုတ်သလိုကမ္ဘာတဝန်းကအစိုးရတွေနဲ့လူပုဂ္ဂိုလ်တဦးချင်းကရေရှည်အတွက်တနိဋ္ဌာန်ချကြိုးပမ်းမှုတွေလုပ်ခဲ့တဲ့အကြောင်းနဲ့မှားယွင်းတက်ချက်မှုတွေမတော်တဆမှုတွေရေရိုအမြင်တွေနဲ့အခက်အခဲတားဆီးတွေမဖြစ်ရလျောင်းအာကာသဝန်းကျင်အတွက်ကြီးမားတဲ့ရည်မှန်းချက်တွေအောင်မြင်ဖို့ဒီထက်ပိုတိုးတက်မှုတွေရမှာဖြစ်မယ်လို့လည်းအမေရိကန်ဒုလက်ထောက်ဝန်ကြီးဖရန့်ရိုးစ်ကပြောဆိုသွားပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ခုမနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြေညာပေးပါဦးမယ်ရှင
်။ Iraq နိုင်ငံမှာ Sunni Islam ဖြစ်သွေးကြွားရဲ့တိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်နိုင်ရေးအတွက်အထောက်အကူဖြစ်မဲ့အရေးပေါ်အစိုးရအဖွဲ့ကိုဖွဲ့ဖို့တောင်းဆိုချက်တွေကို Iraq ဝန်ကြီးချုပ် Nouri al-Maliki ကပယ်ချခဲ့ပါတယ်။အရေးပေါ်အစိုးရဖွဲ့တာဟာနိုင်ငံရဲ့ဖွဲ့စည်းပုံနဲ့မကိုက်ညီသလိုဧပြီလ30ရက်ကလုပ်ခဲ့တဲ့လွှတ်တော်ရွေးကောက်ပွဲရလဒ်တွေကိုဆန့်ကျင်ရာရောက်လိမ့်မယ်လို့မစ္စတာမာလီကီကပုံထုံးနေတုန်းကရုပ်မြင်သံကြားကနေပြီးတော့မိန့်ခွန်းပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအရှိန်လျှော့ချရေးမလုံဆောင်ရင်ရုရှားအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်သွားဖို့အဆင်သင့်မယ်လို့သမ္မတဘရက်အိုဘားမားအစိုးရကထပ်ပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့အမေရိကန်ကချမှတ်မဲ့ပိတ်ဆို့မှုအသစ်တွေအပေါ်မှာဥရောပနဲ့အမေရိကန်ထောက်ကုံလုပ်ငန်းရှင်တွေထံကနေပြီးတော့ညှိညွတ်တဲ့ထောက်ခံမှုတွေအချိန်မီမရရှိခဲ့ဘူးလို့အင်ဂျီရောကပြောပါတယ်။အသစ်ချဖို့ပြင်ဆင်နေတဲ့ပိတ်ဆို့အရေးယူမှုတွေဟာရုရှားနိုင်ငံကဗန်လုပ်ငန်း၊လောင်စာဆီလုပ်ငန်းနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေအတွက်ဖြစ်ပြီးတော့ယူကရိန်းနိုင်ငံနဲ့တင်ပို့နေတဲ့စစ်လက်နက်ပစ္စည်းတွေနဲ့တိုက်ခိုက်ရေးသမားတွေကိုရုရှားအနေနဲ့ဟန်တားနိုင်ခြင်းမရှိရင်ဒီအရေးယူမှုတွေထပ်ပြီးတော့ချသွားမယ်လို့အင်ဂျီရောပြောခွင့်ရသူကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်တွေကလူစီကားတဲ့ဈေးဆိုင်တွေရှိရာ shopping center တခုမှာတော့အင်အားဖြင့်ပောက်ကွဲမှုတစ်ခုကြောင့်19ယောက်ထဲမှနေတည်ဆုံသွားပါတယ်။ Imap Plaza မှာပောက်ကွဲမှုကြောင့်52ယောက်ထဲမှနေလဲဒဏ်ရာရရှိသွားပါတယ်။တခါတရုတ်မြန်မာနဲ့အိန္ဒိယနိုင်ငံတွေကြားမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအခြေခံမှု5ချက်ကိုသဘောတူကြေညာနိုင်ခဲ့တာအနှစ်60ပြည့်အထိမ်းအမှတ်အခမ်းအနားကိုမြန်မာသမ္မတဦးသိန်းစိန်နဲ့အိန္ဒိယဒုတိယသမ္မတမိုဟာမက်ဟာမစ်အန်ဆာရီတို့တက်ရောက်ကြလိမ့်မယ်လို့တရုတ်နိုင်ငံကသတင်းထုတ်ပြန်ပါတယ်ရှင်။
ဒီကနေ့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါဒီမနေ့ရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့အေဒင်ဥရကုဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.